ဗမာနိုင်ငံလုံးဆိုင်ရာကြောင်သားတပ်မကများဖွဲ့ချုပ်ဘကတာစတင်တည်ထောင်ခဲ့တာမေလ10ရက်နေ့မှာ84နှစ်ပြည့်သွားပြီဖြစ်ပါတယ်။ဒီနေ့ကာလမှာဘကတာကြောင်သားတွေအနေနဲ့ဘလို့လှုပ်ဆောင်ချက်တွေရှိနေပါသလဲ84နှစ်ပြည့်အထိမ်းအမှတ်လူထုကိုဘာတွေများပန်ကြားထားသလဲဆိုတာကိုပြောပြပေးချင်ပါတယ်ကျွန်မစုမမဗမာနိုင်ငံလုံးဆိုင်ရာကြောင်သားတပ်မကများဖွဲ့ချုပ်ဘကတာအနေနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအပြည့်အဝမရနိုင်သေးပဲဆရာနာရှင်လွှမ်းမိုးမှုတွေနဲ့ရင်ဆိုင်နေရစေမြန်မာပြည်ဒီမိုကရေစီစနစ်ပြောင်းလဲရေးဘကသရဲ့ဘူဟာရအတိုင်းလူလူရှေ့ကဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့ COVID-19 ကမ္ဘာကပ်ရောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအရေးလဲကျောင်းသားတွေကကူညီဆောင်ရွက်ပေးနေကြပါတယ်လို့ဘကသများဖွဲ့ချုပ်တီထောင်တဲ့84နှစ်ပြည့်ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အဓိကကတော့ပြည်သူလူထုနဲ့ပူးပေါင်းပြီးသဘာဝဘေးအန္တရာယ်ကပ်ဘေးရောဂါကာကွယ်ရေးတွေမှာပူးပေါင်းဆောင်ရွက်နေတာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများဖွဲ့ချုပ်ဘကသရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဒုဥက္ကဋ္ဌကိုဝင်းရဖြိုးဖို့က VOA ကိုပြောပါတယ်
။ကျွန်တော်တို့အဓိကကတော့ဒီ COVID ကာလကိုပြည်သူလူထုနဲ့ပူးပေါင်းပြီးရောအဓိကတော့ဒီဟန်ကယ်တွေတို့ဒီလက်အိတ်တွေဝေးတာတို့ပြီးတော့သက်ဆိုင်ရာဒေတာတွေအတိုင်းမှာကျွန်တော်တို့ဒီသမဂ္ဂအဖွဲ့ဝင်တွေကနေတိုက်ပြီးတော့ဒီလူထုနဲ့တူပူးပေါင်းပြီးကူညီပြီးတော့ဆောင်ရွက်ပေးနေရမျိုးရောရှိတယ်ဗျာ။တစ်ဖက်ကနေပြီးတော့ကာဝေးနိုင်ရေးအတွက်ပေါ့။နေဘက်တီမှာတော့အဲ့လိုမျိုးဟိုတိုက်ပြီးတော့ဒီမျိုးအုံအဝင်ဂိတ်တီမှာဒီကျွန်တော်ကူညီပေးတာလို့ဆောင်ရွက်ပေးတာလို့အဲ့လိုမျိုးရောရှိတယ်ခင်ဗျာ။ဟုတ်
လက်ရှိတိုင်းပြည်မှာလူထုအစိုးရအုပ်ချုပ်နေခြင်းဖြစ်ပေမဲ့လူထုကအခုအချိန်အထိဒီမိုကရေစီနဲ့လူ့ခွင့်ရေးအပြည့်အဝမရသေးတဲ့အခြေအနေဖြစ်နေတာကြောင့်ဆရာနာရှင်လွှမ်းမိုးမှုတွေခံရတဲ့အဓိကအခြေခံဖြစ်တဲ့2007အခြေခံဥပဒေဖျက်သိမ်းရေးမြန်မာပြည်ငြိမ်းချမ်းရေးကျောင်းသားလူသမားလူထုအခွင့်အရေးအပြည့်အဝရရှိရတဲ့အလုပ်သမားကျောင်းသားတပ်ဖွဲ့တွေကိုမတရားဖိနှိပ်အရေးယူတရားစွဲနေတဲ့လုပ်ရည်တွေကိုရပ်တန့်စေရတို့အတွက်လည်းဘကသားများဖွဲ့ချုပ်ကတောင်းဆိုပါတယ်
အဲဒီသူအနေနဲ့ဒီရှေ့ရုံစုနဲ့ပေါင်းနေတဲ့အခြေအနေတွေကျွန်တော်တို့တွေ့ရတယ်ကျွန်တော်တို့နိုင်ငံလက်ရှိအခြေအနေအားဆရာနာရှင်တစ်နည်းအောင်မှာပဲရှိသေးတယ်ကျွန်တော်တို့ဒီလူမျိုးပေါင်းစုံပြည်သူလူထုတည့်ရလုံးကဒီဒီမိုကရေစီခွင့်ရေးတွေကိုပြည်ဝရရှိဖို့ရမရှိသေးဘူးပြီးတော့ကျွန်တော်တို့မှာကဒီပြည်တွင်းစစ်ကြီးကလည်းလက်ရှိအခြေအနေမပြီးသေးတဲ့အပြင်အပြည်တွင်းစစ်ကိုဒီတစ်ဖက်သက်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေတာလည်းလက်ရှိဒီစစ်တပ်ကဖြစ်နေတယ်ပေါ့အဲ့ဒီအခြေအနေလက်ရှိကျွန်တော်တို့ဒီကမ္ဘာပြည်မှာဖြစ်နေတဲ့ဒီလူမျိုးစည်းဝါးပြဿနာတွေနေသိရတဲ့နေပြီးတော့ပြည်တွင်းစစ်တွေဒီလူမျိုးရဲ့စည်းဝါးကြီးချက်ပေးနေရတာတွေစီရင်ခံကဒီစီရနိုင်ရှင်အစ်စ်ဖြစ်တယ်ဒီအဲ့ဒီပြည်သူ့ကိုကာဝယ်ပေးရတယ်နောက်ဆုံးရှိဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်ပေါ့ကျွန်တော်တို့ဖြစ်နေရတဲ့ဒီကမ္ဘာပြည်မှာဖြစ်နေရတဲ့ဒုက္ခဒုက္ခပေါင်းစုံပြဿနာပေါင်းစုံရဲ့အရင်းမြစ်ပါဒီစီရနိုင်ရှင်တစ်နေ့နောက်ဆုံးရှိဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်အဲ့ဒါကြောင့်လို့ကျွန်တော်တို့လည်းလက်ရှိနောက်ဆုံးရှိဖွဲ့စည်းပုံအခြေခံဥပဒေဖြစ်သိမ်းရေးကိုလူလူအားနဲ့ဖြစ်သိမ်းမှတ်တာလည်းကျွန်တော်တို့ကရနိုင်မယ်လို့ဒီလူကိုဒီတိုက်သွန်းလို့လေပေါ့
အမြဲတမ်းလူထုဘက်ကရက်တီဆောင်ရွက်ခဲ့တဲ့ဘာကာသရဲ့ဘူအတိုင်းပြည်သူလူထုဘက်ကအမြဲရက်တီလှုပ်ရှားနေကြတာဖြစ်လို့ပြည်သူတွေကြားအပြင်းလွှဲမတာရှိနေရင်လည်းပြေပြောက်စေချင်ပါတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများဖွဲ့ချုပ်ဘာကာသရဲ့ဗဟိုကော်မတီဝင်ဟောင်းကိုပေးသွေးတစ်ကလည်းဘာကာသ84ဒီပြေပါပြောဆိုပါတယ်
ဒီလိုမျိုးတော့ကျွန်တော်တို့ဒီဘာသာစကားဖွင့်ပြနေပတ်သက်ပြီးတော့ကျွန်တော်လက်ရှိအခြေအနေမှာကျောင်းသားနဲ့ပြည်သူရဲ့ဒါမှအမြင်လွဲမှားကြတဲ့နောက်ရှိနေပေါ့လို့ပြောချင်တာကတော့ဒီဘာသာစကားဆိုတာတခြားလူကပြည်သူကပဲယက်တိပြီးခဲ့တဲ့အဖွဲ့ဖြစ်တယ်ဒီဘာသာလို့ဆိုရတယ်ဒီလူကယက်တိပြီးခဲ့တဲ့အဖွဲ့ဆိုတာဒီတမန်ကြောင်းနဲ့ချီပြီးတော့တတ်တည်တဲ့ရှိနေတာဖြစ်တဲ့လူတို့အနေနဲ့ဒီယူဆမှုတူဖွဲ့စားမှုတွေအပေါ်မှာခေတ်ဆက်ဆက်ကျောင်းသားတွေရှောက်ခဲ့တဲ့တန်းတိုင်းကျွန်တော်ရှောက်ကြမှာဖြစ်တယ်ပေါ့အဲ့ဒါဒီလူလူအနေနဲ့ဘာသာကျောင်းသားတွေနဲ့ဘာသာများအဖွဲ့ချုပ်ကိုယုံကြည်မှုရှိကြပါဘူး။ဒီလူသက်သာနေကြကျွန်တော်တို့ကတခြားလုံးရည်တည်ခဲ့တဲ့ဖွဲ့စည်းလက်ဖြစ်တဲ့တောင်းလဲရည်တည်သွားပါပါဆိုတော့ပြောချင်ပါတယ်။ဒီသမဂ္ဂကျောင်းသားတွေကတော့ဟိုကျွန်တော်တို့အနေနဲ့ရင်းကျွန်တော်တို့သမဂ္ဂကျောင်းသားတယောက်မှာနိုင်ငံရေးကိုယ်စီစိတ်ခါရှိအောင်လို့ပြောပြကြတယ်ပေါ့။အခုလက်ရှိကသမဂ္ဂရဲ့ဦးဆောင်သူအကြီးကြီးကိုလည်းကျွန်တော်ပြောချင်တာလမ်းမျိုးကိုရှေ့ရှုပ်ပြီးတော့သူတို့နေထိုင်တိုးဆိုသိနေမှုလူတွေလို့ကျွန်တော်အကြံပေးနေပါတယ်။
လူခဲ့တဲ့1936ခုတည်းဘေးလရှင်ရတဲ့ကနေစလို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများကြီးလာခံကနေဖြစ်တည်လာခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်စတင်ဖွဲ့စည်းတည်ထောင်ခဲ့တာ2020ဘေးလရှင်ရတဲ့ဆိုရင်ဘကသတတန်း84ဒီပြည့်ပြောက်ခဲ့ပြီးဖြစ်ပြီးအခြေခံဘူ9ရက်ကိုဆက်ကိုင်းဆွဲပြီးတော့ဘကသမျိုးဆက်ကျောင်းသားတွေဆက်ပြီးတော့ရပ်တည်ထမ်းဆောင်သွားကြမှာဖြစ်တယ်ဆိုတော့ကိုလည်းထုတ်ပြန်ချက်မှာခရီးပြုပြောဆိုထားကြပါတယ်ရှင်